ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကဒီမော့ဆိုမြို့မှာရဲစခန်းနဲ့ငွေတောင်ဆယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မနက်ပိုင်းကတိုက်ပွဲပြင်းထန်ခဲ့ပါတယ်။မနက်6:00နာရီအချိန်ကလည်းစစ်ပြေးဒုက္ခသည်တွေခိုးလုံနေတဲ့ယာယီစခန်းတစ်ခုပေါ်ကိုလက်နက်ကြီးကြီးကျလို့အရတားပြည်သူတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒ ရွာနာကစစ်ပြည်ဒုက္ခသည်တွေပုံခုနေတဲ့ယာယီစခန်းတစ်ခုကိုစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့အရက်သားပြည်သူတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကြီးတွေနဲ့လှမ်းပစ်နေတဲ့အတွက်ဒုက္ခသည်တွေပေးလို့ရနေရတွေကိုထပ်ပြီးတော့ပြောင်းခဲ့ကြပါတယ်။မနက်ပိုင်း6နာရီကျော်လောက်ရောက်ချိန်မှာတော့ဒီမော့ဆူမြို့မရဲစခန်းနဲ့ငွေတောင်စဲဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒီမော့ဆူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။လက်နက်တုံးနိုင်တော့တိုက်ပွဲတော့မရှိရဒါပေမဲ့စစ်ကောင်စီဖက်ကနေပေါ့နော်ဒီလက်နက်ကြီးတွေလည်း70မမထူလာတယ်ကွာဒီစီဒီချောင်းနေတဲ့နေရာမှာလည်းအနည်းထူလာတော့ဆိုတော့ဒီတက်ပြီးရေပေါ့နော်ရေပြမ55နဲ့လောက်ရှိတဲ့ဒီမိသားစုထိခိုက်ဒဏ်ရာရထားတာရှိတယ်။တိုက်ပွဲတော့မနေ့6နိုင်ခကျော်လောက်မှာပဲစတာပေါ့နော်ဒီ9နိုင်ခွဲခကျော်လောက်မှာပြီးသွားတယ်ပေါ့နော်တိုက်ပွဲကမရှိတော့ရှိတယ်။တိုက်ပွဲမှာတော့ဒီမျိုးဆိုပြမရဲစခန်းမှာနေဒီစီဒီချောင်းဆက်လာမှာပေါ့နော်နည်းနည်းရှိတယ်တိုက်ပွဲပြင်းထန်တော့ဒီမျိုးမှာကောင်းပါတော့ဒီမျိုးစုံမှာရဲစခန်းမှာတိုက်ပွဲပြင်းထန်နေကြအခုလိုဖြစ်တယ်
တိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က3ဦးဒဏ်ရာနည်းငယ်ရရှိခဲ့ပြီးစစ်ကောင်စီဘက်ကတော့အကြဆုံးကိုမသိရသေးဘူးလို့ပြောပါရယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတဝိုက်စစ်ကောင်စီကတပ်ဆွဲလှုပ်ရှားနေတဲ့ဘက်မှာဒီနေ့နေ့ကလောက်ကနေအိမ်တွေမီးလောင်နေတာတွေ့ရတယ်လို့မျက်မြင်ဒေသခံတဦးကပြောပါရယ
်မီးလောင်တာတော့အဲ့လိုကတည်းကတွေ့ရတယ်နောက်ပြီးတော့ဒီဟိုဖိတ်တော့နော်ဟိုဆက်တည်းကတွေ့ရတယ်နောက်မှလည်းဆက်တည်းတွေ့ရတယ်ကြာဟုတ်အဝေးနဲ့လမ်းမြင်နေရတာကြာတောင်းလေးမရတော့ရှိတယ်ကြာဟုတ်အော်တိုက်ပွဲဖြစ်နေရလို့တော့မဟုတ်ဘူးပေါ့နော်ဒီလက်နဲ့ဆက်လေမနေ့တောင်းတိုင်းလာမှပြင်းနေတဲ့ဒီနေကြံတန်းပြတ်ချက်တော့ရှိတယ်ကြာဟုတ်မိုးကင်းဆက်လာမှတိုက်ပွဲကြာဖြစ်တယ်ကြာအဲ့ဒီမနေ့တောင်းတော့လာတာပြင်းကြံတန်းပြတ်ချက်လို့ပြောပါတော့အဲ့ဒီညနေကစစ်ဆောင်စခန်းထဲမှာလက်နဲ့ကြည့်တော့ကြာတာပေါ့နော်အဲ့ဒီမျိုးကြာတာကတမန်လူတွေရတော့ဖြိခိုက်တယ်ရရတော့ပေါ့နော်
မီးလောင်မှုအတွင်းဘလောက်ပျက်စီးဆုံးရှုံးတယ်ဆိုတာအတိအကျမသိရသေးပါဘူးပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ရှားတဲ့ဒီမော့ဆိုမြို့နယ်ထဲမှာပြည်သူတွေရှိတဲ့ဘက်အတူတူဖြစ်စစ်ပေးဆောင်ဒုက္ခသည်တွေရှိရာဘက်တွေကိုစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့မကြာပစ်ခတ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေထိတ်လန့်ကြောက်ရွံ့နေကြရတယ်လို့ဒေသခံတွေကပြောပါရယ်အခုဆိုရင်လေကြောင်းတိုက်ခိုက်မှုတွေပါလှုပ်လာတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြည်သားရေးတာဝန်ခံကပြောပါရယ်
နောက်ကျကျတော့ဒီလိုစီလီယံရဲ့အလုံးကျတုံးလာတယ်ပေါ့နော်တပ်ပေါ်နဲ့ဖြည့်တိုင်းနဲ့ဒီရဟယင်ကြီးနောက်ပြီးတော့ဂျက်လီယံကိုတုံးလာတာများတယ်နောက်ပြီးတော့ဒီလင်းနဲ့ကြီးရလဲဟိုလင်းနဲ့ထူဆောင်တဲ့ဟာကြီးပေါ့နော်အရင်ကမတွေ့ထူတဲ့လင်းနဲ့ကြီးတွေလည်းဒီလိုရပါရခါထုတ်လာတာတော့ရှိတယ်ဒီတပ်ပေါ်မဖြည့်ဘဲနဲ့ခဏပြောလို့မျိုးပေါ့ဒီကြီးလေးချောင်းကြီးမှန်တဲ့နေရာမှာဟိုဒီမောင်းပြီးတော့လင်းနဲ့ကြီးနဲ့နောက်ထုတ်ပြီးဒါပြီးခါစစိတ်လောက်လာတယ်ပေါ့နော်အရင်ကလည်းမျိုးမဟုတ်တော့ပေါ့ဒါလင်းနဲ့ထူချတဲ့ချက်တွေပေါ့နော်
ဒီမော့ဆိုမြို့နယ်အတွင်းစစ်ကောင်စီတပ်တွေကနေရာတော်များများမှာကင်းမုံတွေချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်ပြည်ပေါင်းတပ်ဖွဲ့တွေနဲ့မကြာတိုက်ပွဲဖြစ်နေပါတယ်ရှင်